American News မှာလွှတ်တော်အမှတ်နှစ်ရောက်ကိုအစ္စရေးကပြည်ဝင်ခွင့်ပိတ်ခဲ့ပြီးတဲ့နောက်တရားကိုယ်တော်ပြည်ဝင်ခွင့်ပေးဖို့ဆုံးဖြတ်ချက်ပြင်ဆင်လိုက်ပါတယ်။အောက်လွှတ်တော်အမှတ် Rashida Tlaib ကိုသူ့ရဲ့ပါလက်စတိုင်းလူမျိုးအဖွားနဲ့တွင်းနိုင်ဖို့လူသားချင်းစာနာတဲ့အနေနဲ့ပြည်ဝင်ခွင့်ပြုတယ်လို့အစ္စရေးပြည်ထောင်စုဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်။အောက်လွှတ်တော်အမတ် Rashida Tlaib နဲ့ Ilhan Omar တို့ကိုပြည်ဝင်ခွင့်မပြုဘူးလို့အစ္စရေးကကြားသာပေးနေကထင်ကြားခဲ့တဲ့အတွက်အရှေ့လက်ပိုင်းဒေသကအမေရိကန်မဟာမိတ်အစ္စရေးအပေါ်အမေရိကန်ထောက်ခံမှုနဲ့ပတ်သက်လို့အခြေအတင်ဆွေးနွေးစရာဖြစ်ခဲ့ပါတယ်။ဒီကနေ့အစ္စရေးအစိုးရထုတ်ပြန်ချက်ထဲမှာတော့အမတ် Omar ရဲ့နာမည်ကိုဖော်ပြခြင်းမရှိပါဘူး။ Democratic Party ဝင်အမေရိကန်လွှတ်တော်အမတ်နှစ်ယောက်လုံးဟာပါလက်စတိုင်းပေါ်အစ္စရေးရဲ့ပြည်မှုဆက်ဆံပုံနဲ့ပတ်သက်လို့လူသိရှင်ကြားထုတ်ဖော်ဝေဖန်ကြသူတွေဖြစ်ပါတယ်။သူတို့ဟာအစ္စရေးနဲ့ဂျော်ဒန်မြစ်အနောက်ဘက်ကမြို့တချို့စီကိုတွားရောက်ဖို့စီစဉ်ထားကြတာပါ။သူတို့ကိုပြည်ဝင်ခွင့်ပေးရင်အစ္စရေးရဲ့အာဏာချက်ကိုပြရရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ပေါ်မှာကြားသာပေးနေကရေးခဲ့ပြီးမှကြားခဲ့မှာပဲပြည်ဝင်ခွင့်မပေးဘူးလို့အစ္စရေးအစိုးရကလည်းထုတ်ပြန်ခဲ့တာပါ။အစ္စလာမ်ဘာသာဝင်တွေဖြစ်ကြတဲ့အမျိုးသမီးလွှတ်တော်အမတ်နှစ်ယောက်လုံးဟာအင်မတန်ကိုဂျူးဆန့်ကျင်သူအစ္စရေးဆန့်ကျင်သူတွေဖြစ်တာမို့အစ္စရေးကနိုင်ငံရဲ့ပေးမဝင်တာနားလည်နိုင်တယ်လို့သမ္မတထရမ့်ကပြောပြီးအစ္စရေးရဲ့ဆုံးဖြတ်ချက်ကိုကာကွယ်ခဲ့ပါတယ်။